Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်၂၀၁၈ခုနှစ်စက်တင်ဘာ23ရက်စတင်းနေ့နေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတချိန်ည9:00နာရီစနေနေ့တိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်စမဒီညတစင်းတွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်္ကီထိုက်ပါရှင်။ဒီညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆိုရဲအမျိုးသမီးကလွှတ်တော်ကော်မတီရှေ့မှောက်ထွက်ဆိုဖို့ယာယီသဘောတူလိုက်ပါပြီ။အမေရိကန်နိုင်ငံတွင်ရွှေ့ပြောင်းနေထိုင်သူတွေအတွက်ထောက်ပံ့ကူညီရေးအစီအစဉ်တွေကိုဖြတ်တောက်မဲ့အဆိုပြုချက်တစ်ခုကိုအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်ဒီလိုထိတ်တဲရောက်တဲ့နေ့ကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညတဲ့သောတာရှင်နေနားဆင်ကြမယ်တဲ့မှာတော့နှစ်ပေါင်းများစွာသတင်းမောင်ချခံထားရတဲ့အချိန်ကနေသတင်းစုံကိုစမတ်ဖုန်းပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အချိန်နေရုပ်ချက်ရောက်လာတဲ့အတွက်သတင်းမှန်သတင်းမှားဝေခွဲမရတဲ့ရှုပ်ထွေးတဲ့ပြဿနာတွေကြုံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလက်စီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီကိုပေ့ချ်တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလောက်လာကြတယ
်နီးဖြစ်ကြအပြောင်းလဲတက်ရောက်မှုကိုအကြောင်းကိုလေ့လာနေတဲ့သူတယောက်ကခုလိုသုံးသပ်ထားတာကိုမကြခင်မှာမြန်မာရေးစနစ်ကမှာပြေစုံနာဆင်ကြဖို့ရှိပါတယ်ဒါအပြင် tv ကူးစက်ရောဂါအကြောင်းကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာနိုင်ငံတကာသတင်းတွေကိုမတ်တကီထန်းနဲ့ကိုသားညွန့်ဦးတို့ကကြီးညာပေးပါလိမ့်မယ်
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရသူ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့စွပ်စွဲထားတဲ့ Christian Blasey Ford အနေနဲ့လာမယ့်ဇာတာပတိနေ့မှာလွှတ်တော်ကော်မတီရှေ့မှောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှင်နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတဲ့အကြောင်းမီဒီယာတွေမှာဖော်ပြပါတယ်။ကော်မတီရှေ့မှောက်ကြားနာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဆွဆွဲထားသူအမျိုးသမီး Christine Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်တစ်စောင်ကို Ford ရဲ့ရှင်းနေတွေကပို့လိုက်တာပါ။အီးမေးလ်ကနေတဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားချက်အများပြားဟာဆိုရင်ဆွဆွဲချက်တွေအပေါ်မျှတပြီးဗက်မလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီရဲ့ဂရိကဝတ်နဲ့လုံးဝကန့်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လုပ်မှုတွေအပေါ်မှာလည်းစိတ်ပြက်ရပေမဲ့လို့အသေးစိတ်တွေအပေါ်မှာသဘောတူနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအကျိုးဆောင်ရှင်နေတွေပြန်ပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုပ်မဲ့အခမ်းအနဲကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကန့်သတ်ဖို့နဲ့အဲ့ဒီအချိန်မှာ Mr. Kavanaugh ရှိမနေဖို့အစောပိုင်းမှာ Ford နဲ့သူ့ရဲ့ရှင်းနေတွေကတောင်းဆိုထားတာပါဒါပေမဲ့ဒီတောင်းဆိုချက်တွေအတိုင်းသဘောတူထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်အီရန်နိုင်ငံနောက်တောင်ပိုင်းကစီးပြခန္ဓာလုံနေခြင်းတက်ခတ်ခံမှုတွေအီရန်သမ္မတကဒီအမေရိကန်ပြည်တော်စုနဲ့ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေပေါ်ကိုပြစ်တင်ပါတယ်ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးတော့အနည်းဆုံး80ဒဏ်ရာရခဲ့ပါတယ်။ဒေသတွင်းကခြေစားနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ယက်တည်နေကြတာလို့အီရန်သမ္မတဟက်ဆန်ရာဟူနီကတင်ဦးနေနေမှာပြောပါတယ်။ဘယ်နိုင်ငံတွေလဲဆိုတာကိုတော့မဖော်ပြပါဘူး။ဒီလိုမျိုးရာဇဝတ်မှုတွေကျူးလွန်မှုတွေအတွက်အမေရိကန်ကဒီလူတွေကိုသွေးထိုးမြှောက်ပေးပြီးတော့လူအပ်တာတွေထောက်ပံ့ပေးနေတာဆိုပြီးတော့အီရန်သမ္မတကဆွဆဲသွားပါတယ်။အမေရိကန်တွေဟာကမ္ဘာကြီးကိုဗိုလ်ချဆွေးမှုနေတယ်လို့လည်းကုလသမဂ္ဂထူထောင်ညီလာခံတက်ဖို့အီရန်ကအထွက်မှာသမ္မတရာဟူနီကပြောပါတယ်။အီရန်မျိုးသားအကျိုးစီးပွားအတွက်ဥပဒေပေါင်းတွင်းကနေပြီးတော့ဒီတိုက်ခိုက်မှုအပေါ်မှာတုံ့ပြန်ကင်တွယ်မယ်လို့လည်းအီရန်သမ္မတကဆိုပါတယ်။အမေရိကန်အနေနဲ့သူ့ရဲ့ကြွကြော်ရန်စားမှုတွေအတွက်နောင်တရစေလိမ့်မယ်လို့လည်းအီရန်သမ္မတကပြောပါတယ်။သေဆုံးထိခိုက်ဒဏ်ရာရခဲ့ရတဲ့တိုက်ခိုက်မှုကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟယ်လီကရှုံးချပါတယ်။ဒါပေမဲ့လို့အီရန်အုပ်ချုပ်သူတွေအနေနဲ့မတိမငြိမ်ဖြစ်ရခြင်းအကြောင်းရင်းကိုလည်းသုံးသပ်ဖို့လိုအပ်တယ်လို့အမေရိကန်သံမတ်ကြီးကပြောပါတယ်။အစ္စလာမ်အစိုးရကျန်းဖက်ဝါဒဇွဲတွေကိုစန့်ကျင်တဲ့နေရာမှာအီရန်ပြည်သူတွေနဲ့အတူရပ်တည်ပြီးတော့အခုလိုမျိုးထိတ်လန့်စရာအခြေမှာအီရန်ပြည်သူတွေအတွက်အမေရိကန်ပြည်တော်စုအနေနဲ့ဆန္ဒကြီးညာဖြစ်ရတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူကလည်းပြောပါတယ်။စင်နေလုံးကတိုက်ခိုက်မှုမှာတရက်သမား2ဦးအသေရမိပြီးတော့တန်တရားရှိသူ2ဦးကိုဖမ်းမိထားတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ Avis ဒေသလွတ်မြောက်ရေးအရက်လှူရှာမှုအဖွဲ့လို့အမည်ပေးထားတဲ့အုပ်စုတစုနဲ့ IS အဖွဲ့တို့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
တန်ဇန်နီးယားနိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးတဲ့ကရုအသင်းပေါ်နစ်မြုပ်မှုမှာသေဆုံးသူ169ဦးထိရှိလာပြီးမနေ့စနေနေ့ထုံးကတော့အသက်ရှင်ကျန်ရစ်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။အသက်ရှင်လွတ်မြောက်လာသူကအင်ဂျင်နီယာတဦးဖြစ်တဲ့အယ်ဖွန်စီချာရာဟာနီဖြစ်ပြီးသူကမှောက်နေတဲ့သင်္ဘောရဲ့ဆက်ခန်းထဲမှာအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုဖော်ပြကြပါတယ်။ကရုသင်းမောအတွင်းပိုင်းကိုမနစ်စနေနေ့ကတတိယမြောက်နေ့အဖြစ်အာဏာပိုင်တို့ဆက်ပြီးရှာဖွေခဲ့ကြသလိုရေရင်တိမ့်မောက်ရတဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေကြပါတယ်။မောက်နီရီရီသင်းမောတဲကတည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလည်းရှာဖွေခဲ့စေရဲ့အဖွဲ့တွေကတနေ့ကုန်ထုတ်ယူနေကြပါတယ်။ဘူဂိုလိုယာမြို့ကနေရူကာယာကျွန်းကိုသွားမဲ့ခီးတဲ့တင်ကရုသင်းမောနှိမ့်မြုပ်ခဲ့ရတာလို့တန်ဇန်နီးယားနိုင်ငံပိုင်အသံလွှင့်ဌာနကကြေညာထားပါတယ်ရှင်။
အမေရိကန်နိုင်ငံအတွင်းကရွှေ့ပြောင်းနေထိုင်သူတွေအပေါ်အာဟာရဆေးဝါးနေအိမ်စသဖြင့်ထောက်ပံ့ကူညီရေးအစီအစဉ်တွေလက်ခံထားသူတွေအနေနဲ့တရားဝင်နေထိုင်ခွင့်ကန့်သတ်ခါမဲ့အဆိုပြုချက်တက်ကိုအမေရိကန်ပြည်ရင်းလူမျိုးဝင်ကြီးဌာနကစနေနေ့နှောင်းပိုင်းတုန်းကကြေညာလိုက်ပါတယ်။ရွှေ့ပြောင်းလာသူတွေအနေနဲ့ကိုယ့်ကိုယ်ကိုမိခိုအားထားလာစေဖို့နဲ့ဒီရွှေ့ပြောင်းလာသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဘူးအခုလိုဆောင်ရတာဖြစ်တယ်ဆိုပြီးတော့ပြည်ရင်းလူမျိုးဝင်ဌာနဝင်ကြီးကလည်းပြောပါတယ်ဒီအဆိုပြုချက်ဥပဒေဖြစ်ပေါ်ကတော့လွှတ်တော်ရဲ့အတည်ပြုချက်ရယူပြီးတော့လိုပါသေးတယ်။ဒီအဆိုပြုချက်ရဆိုရင်တော့ရွှေ့ပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွက်မှာအများတိုင်းနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲတောင်းအောင်လှုပ်ထားပါတယ်။တူးချင်းရဲ့အသက်အရွယ်ကြမှာရေးလူမှုရေးစသဖြင့်ရည်တည်မှုအနေထားရဆွေရပေါ်ရေရှည်မိခိုနေရမဲ့သူတွေကို Public Charge လူလူအတွက်ဝင်ပြစေတဲ့လူတွေဆိုပြီးတော့လူဝင်မှုကြီးကြပ်ရေးအရာရှိတွေကတတ်မှတ်လို့ရှိရင်ဒီလူတွေကိုပြည်ဝင်ခွင့်ကန့်သတ်တာဒါမှမဟုတ်အများတိုင်းနေထိုင်ခွင့်ပေးဖို့ကန့်သတ်တာတွေလုပ်နိုင်တဲ့ဆိုတဲ့စီမင်းကမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာပြီးတော့ဆွေရထောက်ပံ့ယူထားတဲ့လူတိုင်းတော့အကျုံးမဝင်ပါဘူးဒါပေမဲ့လည်းအခုစီမင်းသိရဆိုရင်တော့ public charge သတ်မှတ်မှုကပိုကျယ်ပြန့်လာပြီးတော့ဆွေရထောက်ပံ့ယူမဲ့သူတွေအတွက်ပါအကျုံးဝင်လာပါတယ်ဒီစီမင်းသိကိုအသေးစိတ်ကိုတော့လာမဲ့သတင်းပတ်တွေအတွင်းတရားဝင်ချပြမှာဖြစ်ပြီးတော့လူထုအနေနဲ့ရက်60အတွက်မှာဒီပေါ်သဘောထားမှတ်ချက်တွေပေးကြဖို့လည်းဆွေရကတောင်းခံထားပါတယ်ခင်ဗျာ
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရေမြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေနေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အနောက်ဘက်ကကြေးရွာတစ်ခုကဒေသခံတွေအနေနဲ့သူတို့ရဲ့အိမ်တွေကိုအော်တိုဘလတ၁ရက်နေ့နောက်ဆုံးထားဖျက်ပစ်ရမယ်လို့အစ္စရေးဘက်ကသတိပေးလိုက်ပါတယ်။ Kham El Ama ကအဆောက်အုံတွေအလုံးကိုအော်တိုဘလတ၁ရက်2018ခုနှစ်နောက်ဆုံးထားဖြိုချရမယ်ဆိုတဲ့သတိပေးချက်ကိုဒေသခံတွေလက်ခံရရှိထားပြီးဖြစ်ကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပါလက်စတိုင်းတွေဘက်ကသူတို့အိမ်တွေမဖျက်ဘူးဆိုရင်ဘာဖြစ်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရွာရဲ့ပြောခွင့်ရ It Abu Khamis ကတော့ဘယ်သူမှထွက်မှာမဟုတ်ဘူးမောင်းထုတ်ခံရမှာဖြစ်တယ်လို့ပြောပါတယ်။ခွင့်ပြုချက်မရှိဘဲရွာကိုစောက်ခဲ့တာလို့အစ္စရေးဘက်ကပြောနေတာပါ။ဒါပေမဲ့ပါလက်စတိုင်းတွေအနေနဲ့အဆောက်အုံဆောက်လုပ်ခွင့်ခွင့်ပြုချက်ရဖို့ဆိုတာကမဖြစ်နိုင်သလောက်ရှိပါတယ်။အရှေ့ဂျေရုဆလမ်ကဣသရေလအခြေချအင်အားအနည်းမှာအခုပါလက်စတိုင်းရွာကရှိနေတာပါ။ဒီရွာကိုဖျက်သိမ်းမဲ့အစီအစဉ်ကအခြေချအင်အားတွေတိုးချဲ့နိုင်ရည်ရည်ရွယ်ပုံရတယ်လို့ဝေဖန်သူတွေကပြောပါတယ်။ပါလက်စတိုင်းခြေရွာကအဆောက်အုံတွေဖျက်မဲ့အပေါ်ယူကန်ဝင်တာကိုလည်းဒီသတင်းပတ်အစောပိုင်းမှာပဲတရားရုံးကပေးချခဲ့ပါတယ်။ပါလက်စတိုင်းတွေအတွက်အခြေချနေရာသစ်ကိုအစ္စရေးဘက်ကကန့်လန့်ထားတာပါ။ဒါပေမဲ့လည်းပြင်သစ်သတင်းအေဂျင်စီ AFP ရဲ့အဆိုအရတော့အခြေချနေရာသစ်တစ်ခုကအမိုက်ပုံကြီးတစ်ခုအနီးမှာဖြစ်ပြီးနောက်တနေရာကမိန်လာစွန့်ပစ်ဆက်ယုံအနီးမှာဖြစ်တယ်လို့ပြောပါတယ်။ရွာကိုဖျက်မဲ့အစီအစဉ်ကိုအစ္စရေးဘက်ကရပ်ဖို့ဥရောပနိုင်ငံအတော်များများကလည်းတောင်းဆိုထားပါတယ်ရှင်။
မော်ဒိုင်းနိုင်ငံမှာတော့တမရယူကောက်ပွဲမဲပေးမှုတွေတင်းဦးနေနေမှာပြုလုပ်နေပါတယ်။မြို့တော်မဲလ်မှာတော့တမရအဗ်ဒူလာယမင်းနဲ့အတက်ခံခေါင်းဆောင်တမရလောင်းအဘရာမီမိုဟာမက်ဆိုလာတို့နှစ်ဦးစလုံးဒီနေ့အစောပိုင်းကတည်းကမဲပေးခဲ့ပါတယ်။လက်ရှိတမရယမင်းဟာဒုတိယအကြိမ်သက်တမ်းအတွက်ဆက်ပြီးတော့ရှင်းပြနေတာပါ။သူသာပြန်ပြီးတော့ရွေးခါမယ်ဆိုရင်တော့သူ့ရဲ့ပြန်ဘက်တွေအနေနဲ့ထောင်တွင်းအချင်းချခံရမှာဒါမှမဟုတ်ပြည်ပြေးဖို့ကရောက်မယ်အနေထားမျိုးလည်းရှိနေပါတယ်။ ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ဖို့ဆိုပြီးတော့ဗဟိုတရားရုံးချုပ်ကနေပြီးတော့ခုနှစ်စောပိုင်းဆုံးဖြတ်ခဲ့တဲ့ပေါ်ညှဉ်းဆန့်လိုက်ပြီးသမ္မတယမင်းဟာတိုင်းပြည်ကိုရေးပေါ်ချင်းနေကြညာအုပ်ချုပ်ပါတယ်။ဒါပေမဲ့လည်းသမ္မတယမင်းအနေနဲ့ဒီမိုကရေစီလွတ်လပ်ခွင့်တော်များများပြန်ပေးပြီးတဲ့နောက်အခုလိုရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပပြီးခဲ့တာပါ။စနေနေ့ကတော့တိုက်ခန့်ပြိုင်ဘက်ရဲ့ဒီမဲဆွယ်စီယုံရေးရုံးတရုံးကိုရဲကဝင်စီးပါတယ်။တရားမဝင်လို့ရတွေရှိတာကိုရက်တန့်စီဖို့ဖြစ်တယ်လို့အကြောင်းပြခဲ့ပါတယ်ခင်ဗျာ။
အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်စီးယုံလှုပ်ရှားမှုတွေကိုဒီကနေ့တရားဝင်စတင်ပါတယ်။ရွေးကောက်ပွဲစီးယုံလှုပ်ရှားမှုတွေကြောင့်ဘာသာရေးလူမျိုးရေးကွဲပြားမှုတွေပိုပြီးပြင်းထန်လာမဲ့အပေါ်စိုးရိမ်နေကြချိန်မှာပဲကိုစလဲလောက်နှစ်ဦးတို့ကတော့ငြိမ်းချမ်းရေးသင်္ကေတဂျုံးငှက်တွေလွတ်ခဲ့ကြသလိုငြိမ်းချမ်းတဲ့ရှင်ပြိုင်မှုဖြစ်စေရပါမယ်လို့ကတိပြုလိုက်ပါတယ်။လာမယ့်ဧပြီလကျင်းပမယ့်ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဂျိုကိုဝီဝီဒိုဒိုနဲ့2014ခုနှစ်ရွေးကောက်ပွဲမှာရှုံ့နေခဲ့တဲ့စစ်ဘိုဂျိုဟောင်းအမျိုးသားရေးပြင်းထန်တဲ့ပါရာဘိုဝူဆူဘီယန်တိုတို့ရှင်ပြန်ချမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာနိုင်ငံရေးပြိုင်ဘက်တွေကိုနာမည်ပြက်သွားစေဖို့ဆွဆဲလေးရှိတဲ့အတိုင်းဂျိုကိုဝီဟာတရုတ်ကထောက်ပံ့တဲ့လျှို့ဝှက်ကွန်မြူနတီတူဖြစ်တဲ့ဆိုပြီး2014ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်အင်တာနက်ကနေကောလာဟာလဖြန့်ဝေခဲ့ကြသလိုမဲဆွယ်စည်းဝေးမှုတွေမှာလည်းတန့်တန့်ရှင်းရှင်းမရှိခဲ့တာကြောင့်အပြစ်အနာစာမကင်းတဲ့ရွေးကောက်ပွဲဖြစ်ခဲ့ပါတယ
်။ဟောင်ကောင်ကနေပြီးတော့တရုတ်ပြည်မကြီးကိုပြေးဆွဲတဲ့ပထမဆုံးအမြန်ရထားဟာတနင်္ဂနွေနေ့မှာရှန်ဇန်ဘူဒာယုံကိုဆက်ရောက်ပါတယ်။အသစ်ဆောက်လုပ်ထားတဲ့ဟောင်ကောင်မှာရှိတဲ့ကောလုံဝက်စ်ဘူဒာယုံကနေပြီးတော့တနင်္ဂနွေနေ့ဒေသစံချိန်မနက်9နာရီမှာတရုတ်နိုင်ငံရှန်ဇန်နော့ဘူဒာကိုစတင်ထွက်ခွာခဲ့တာပါ။ရှန်ဇန်နော့ဘူဒာအထိဆိုရင်တော့19မိနစ်ပဲကြာခဲ့ပါတယ်။ဒီရထားလမ်းဖောက်ဖို့အတွက်အမေရိကန်ဒေါ်လာ10ဘီလီယံအထက်သုံးဆွဲပြီးတော့ဆောက်လုပ်ချိန်အားဖြင့်တော့8နှစ်ကျော်ချိန်ယူခဲ့ရပါတယ်။လူဦးရေ9တန်းရှိတဲ့အာရှရဲ့ဗန်နိုင်းဆောင်ချက်ဖြစ်တဲ့ဟောင်ကောင်မြို့ကနေပြီးတော့ကုန်ထုတ်လုပ်မှုနေရာကြီးတစ်ခုဖြစ်တဲ့တရုတ်ပြည်မှာကြီးကွမ်တောင်းပြည်နယ်အထိတနည်းကိုခီးတဲ့8000ကျော်အထိကိုပို့ဆောင်ပေးနိုင်မယ်ဆိုပြီးရွေထားပါတယ်။ရထားဟောင်ကောင်ကနေပြီးတော့တရုတ်နယ်စပ်ဖြတ်ပြီးတော့ရှန်ဆန်အထိကို26ကီလိုမီတာမိုင်အားဖြင့်16မိုင်ခီးစဉ်ကို14မိနစ်ပဲသွားရောက်မှာဖြစ်ပါတယ်ခင်ဗျာ။
မတ်တင်ကြီးထိုင်နယ်ကိုတာညွန့်ဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့ကူးစက်ယောဂါတွေတဲကတီဘီယောဂါအကြောင်းကိုတင်ဆက်ပေးကြပါတယ်တီဘီလို့ခေါ်တဲ့ဆုတ်ယောင်ယောဂါဟာကမ္ဘာတဝန်းလူသေဆုံးမှုအများဆုံးကူးစက်ယောဂါအဖြစ်နံပါတ်1နေရာမှာရှိနေပြီးတော့ကမ္ဘာလူဦးရေရဲ့၄ဘုံတဘုံထက်မနည်းအပေါ်မှာတက်ရောက်မှုရှိတယ်ဆိုပြီးတော့သိပ္ပံပညာရှင်တွေကပြောပါတယ်အစီအမံတာဝန်ရှိသူတွေနဲ့ကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံမှာတီဘီယောဂါနဲ့ပတ်သက်ပြီးတော့ပထမဆုံးအစီအမံအစီအွေကျင်းပဖို့ရှိနေပြီးတော့ဒီပြဿနာကိုပို့ပြီးတော့အာရုံစိုက်လာကြဖို့မျှော်မှန်းထားပါတယ်။ TB ယောဂါပပျောက်ရေးအတွက်ဒီကမ္ဘာလုံးအားစိုက်လောက်ကင်ကြဖို့နဲ့ယောဂဝင်နာရှင်တွေကိုကူညီအားပေးထောက်ခံမှုတဲ့အနေနဲ့ဒီစည်းဝေးကိုစက်တင်ဘာလကုန်မှာကျင်းပမှာလည်းဖြစ်ပါတယ်။ View တင်တဲ့ Jim Crack ပေးပွဲသတင်းကိုနန်းလောင်ကပြပြပေးပါလိမ့်မယ်။
တောင်အာဖရိကနိုင်ငံသူဖြစ်တဲ့အသက်54နှစ်အရွယ် Stella Mollhall ဟာ HIV ပိုးကူးစက်ခံရပြီးအလုတ်အကိုင်းလည်းမရှိတဲ့အပြင် MDR TB လို့ခေါ်တဲ့ဆေးမတိုးတော့တဲ့ TB ယောဂါခံစားနေရသူလည်းဖြစ်ပါတယ်။ဒီယောဂါအတွက်အရင်ကတစ်နှစ်ကိုဆေးအလုံးပေါင်း28လုံးတောက်ခရရပြီးအခုတော့တစ်နှစ်9လုံးတောက်နေရတာပါဒီယောဂါတွေခံစားနေရတာကြောင့်သူ့ရဲ့နေ့စဉ်လူမှုဘဝမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့သူကအခုလိုပြောပါတယ
် I got my family they can share a plate with me off a mark with me
ကျမမမိသားစုရှိပါတယ်ကျမသုံးတဲ့ပကံတွေတောက်ရည်ခွက်တွေကိုတီးတန့်ခွဲထားရပါတယ်နောက်ပြီးလူတွေကလည်းကျမနဲ့စကားပြောရမှာကိုကြောက်လို့ဝေးဝေးကရှောင်သွားကြတယ်လေကျမကိုဖျက်တိုက်သွားတဲ့လေတွေကနေသူတို့စီယောဂါပိုးတွေကူးသွားမှာကိုကြောက်ကြတာပ
ါအခြားကူးစက်ယောဂါတွေဖြစ်တဲ့ HIV ငှက်ဖျားဒါမှမဟုတ်တရင်းတွေမှာကြည်ကြဲပြင်းပြပါလာလေးရှိတဲ့ Ebola ယောဂါတွေလို့ TB ယောဂါအပေါ်သိပ်ပြီးတော့အာယုံဆိုင်မခံရပါဘူးဒါပေမဲ့လည်း TB ယောဂါကိုလစ်လျူရှုမထားသင့်ဘူးလို့ကူးစက်ယောဂါကကွယ်ထိန်းချုပ်ရေးဌာန CDC ကကမ္ဘာလုံးဆိုင်ရာ HIV နဲ့ TB ယောဂါဌာန Director Hanks Thomason ကအခုလိုပြောပါတယ်
It's the number one infectious disease killer. It kills more people now.
ဒီယောဂါကလူသေဆုံးမှုအများဆုံးနံပါတ်1ယောဂါပါ HIV ကြောင့်နှစ်ဆင်သေဆုံးနေတဲ့အရေးဒီယောဂါကလူသေဆုံးမှုအများဆုံးနံပါတ်1ယောဂါပါ HIV ကြောင့်နှစ်ဆင်သေဆုံးနေတဲ့အရေးအတွက်ထဲပိုများပါတယ်နှစ်ဆင်နှစ်တိုင်း TB ယောဂါကြောင့်လူပေါင်း 1.9 တန်းလောက်သေဆုံးရတာပါနောက်ပြီးတော့ယောဂါပိုးအလွယ်တကူကူးစက်ပြန့်နှံ့ပုံကြောင့်ကမ္ဘာနေရာတိုင်းကလူတွေအတွက်ချိန်ချောက်နေတဲ့ယောဂါလည်းဖြစ်ပါတယ်
TB ယောဂါဟာချင်းချောင်မှုတစ်ခုပါဒီယောဂါတိုက်ဖြစ်ရေးအတွက်နိုင်ငံဆောင်ကသူတို့ရဲ့ရင်းမြစ်တွေကိုစုပေါင်းသုံးပြီးလုပ်ကိုင်ဖို့တိုက်တွန်းမယ်ရွယ်ချက်နဲ့ကုလသမဂ္ဂရဲ့အစီအမံထွေထွေညီလာခံကိုပထမဆုံးကျင်းပတော့မှာပါ CDC ရဲ့အဆိုအရကမ္ဘာတစ်ဝန်းနှစ်စဉ်လူပေါင်း1ဘီလီယံထက်မနည်း TB ယောဂါကူးစက်ခံရရတယ်လို့ဆိုပါတယ် CDC ကကမ္ဘာလုံးဆိုင်ရာကျန်းမာရေးဌာနညွှန်ကြားရေးမှူးရီဘက်ကာမာတင်ရဲ့အဆိုအရမိခဲပြဖုံးဖြစ်နေတဲ့ TB ရောဂါအတွက်ကာကွယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်ဖို့တိတ်ကိုအရေးကြီးတယ်လို့ပြောပါတယ
် Getting them on treatment which is less expensive a shorter course
သူကခေါ်ပြီးဆေးကုပေးရတာအကုန်ကြမ်းတက်တာပါတယ်ကုသခြင်းတို့ပြီးဆေးအာနေတင်ထိရောက်မှုလည်းပိုကောင်းပါတယ် TB ရောဂါဖြစ်တာနဲ့ဆေးကုသမှုခံလိုက်ရင်နောက်လူတွေကိုရောဂါကူးစက်သွားတာမျိုးလည်းမဖြစ်နိုင်တော့ပါဘူးနောက်လူတွေကိုယောဂါကူးဆက်သွားတာမျိုးလည်းမဖြစ်နိုင်တော့ပါဘူ
းဒါပေမဲ့လည်းလူနာဖက်ကကုရုံးကိုအပြေအဝမယူရင်ယောဂါပိုးတွေဆေးရင်ပါသွားတာမျိုးဖြစ်နိုင်ပြီးပျောက်ကင်းအောင်ကုသနိုင်မှုပိုးပြီးတော့ခက်ခဲသွားစေပါတယ်မစ္စတာတိုမယ်ဆန်ကအခုလိုဆက်ပြီးရှင်းပြပါတယ
် These are variants of tuberculosis
ယောဂါပိုးတွေကတိတ်ကိုဆိုးရဖြစ်တဲ့မူကွဲ TB ယောဂါတွေဖြစ်ပါတယ်ဆေးလေးမျိုးပါတဲ့ပုံမှန်ကုရုံးနဲ့ထိရောက်မှုမရှိပါဘူးအဲ့ဒီဆေးလေးမျိုးတွေကဆေးတစ်မျိုးဒါမှမဟုတ်တခြားဆေးတွေကိုလည်းခံနိုင်ရင်ရှိသွားတာပါဒါကြောင့်လုံးဝကွဲပြားတဲ့အခြားကုထုံးနဲ့ကုသရတဲ့အတွက်လူနာအတွက်လည်းပိုပြီးတော့ခက်ခဲတဲ့ကုထုံးတွေဖြစ်လာရတာပ
ါလေလူတွေကသင်းယောဂါပိုးတွေကူးဆက်ပြန့်နှံ့တဲ့ TB ယောဂါဟာလူတဦးနဲ့တဦးရောထွေးလှုပ်ကန်ကြရတဲ့ဆင်းရဲလူရန်စာတွေနဲ့ခုခံအားနည်းနေတဲ့ HIV ဝေဒနာရှင်တွေကိုပိုးပြီးတော့ကူးဆက်တတ်ပါတယ်တောင်အာဖရိကမှာတော့ဆေးရင်ပါနေတဲ့ TB ယောဂါကူးဆက်ခံရတဲ့နှုန်းကကမ္ဘာမှာအများဆုံးဖြစ်ပါတယ်Rebecca ကအခုလိုဆက်ပြောပါတယ
် We're not seeing the increase in cases due to people acquiring drug resistance but that
ဆေးရမာရဲ့ TB ရောဂါအတွက်တောင်းရတဲ့ဆေးတွေကိုအသုံးပြုနေရတဲ့လိုအပ်ချက်ပမာဏအရာပြောရရင်တော့ဆေးရမာ TB လူနာဥယျာဉ်တိုးလာတာမတွေ့ရပါဘူးဒါမဲ့လည်းဒီရောဂါပိုးကလူတူကနေပြောနောက်တွေဦးကိုကူးစက်လာနေပါတယ
်ကုလသမဂ္ဂကကြီးမှုကျင်းပမဲ့အစီအမင်းအတွက်ညီလာခံကြောင်း TB ရောဂါတိုက်ဖျက်ရေးကမ္ဘာတဝန်းအရှိန်မြှင့်လှုပ်ဆောင်လာကြဖို့သိပ္ပံပညာရှင်တွေနဲ့တိုက်ဆိုင်ရာနိုင်ငံကတာဝန်ရှိတွေမျှော်မှန်းထားတာပါသမတာလူတမောင်းများစွာလဲ TB ယောဂါဘေးကနေကင်းဝေးနိုင်ကြမှာဖြစ်ပါတယ်ရှင်
။နောက်အောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြမရေးဆွေးနွေးကန်ကိုတင်ဆက်ပေးကြပါတယ်။နေပေါင်းများစွာသတင်းမောင်ချခံထားရတဲ့အချိန်ကနေပြီးတော့သတင်းစုံကိုစမတ်ဖုန်းပေါ်ကနေပြီးတော့လွယ်လွယ်ကူကူရယူနိုင်တဲ့အချိန်ရုပ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားဝေခွဲမရတဲ့ရှုပ်ထွေးမှုတွေနဲ့ကြုံလာကြပါတယ်။ဒါတွေကိုဘယ်လိုကြော်လွှမ်းလဲ။ပင်မသတင်းကြီးတွေကလည်းလူမှုမီဒီယာတွေကိုအသုံးပြုပြီးတော့သတင်းဖြန့်ဝေမှုတွေဘယ်လိုသုံးလာရလဲ။ဒီအကြောင်းတွေကိုတော့ပညာအပြောင်းလဲတက်ရောက်မှုတွေပေါ်လေ့လာနေရတဲ့သူတွေသတင်းမီဒီယာလုပ်ငန်းလုပ်နေကြသူတွေနည်းပညာတိုးတက်ရေးပံ့ပိုးနေသူတွေနည်းပညာအခြေခံဝန်ဆောင်မှုပေးနေသူတွေကိုမတ်စုမြင့်မောင်ကတွေ့ဆုံမေးမြန်းထားပါတယ်ဒီသတင်းပတ်ရဲ့မြန်မာအရေးဆွေးနွေးခန်းစီစဉ်မှာကြည့်အောင်ပါရှင
်ဒီနေ့ခင်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီသတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီအွန်လိုင်းကိုအဓိကအားကိုးလာကြတဲ့အတွက်အသစ်အသစ်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်ဒီလူဦးရေတရားရဂိုင်းနှုန်းဤပါလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင
် New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ် Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်
အဓိကတော့ကျွန်တော်တို့ကဒီတော်တော်များများလက်စီမီဒီယာတွေမှာဆိုရှယ်မီဒီယာတွေဒီကိုပေ့ချ်တွေရှိကြတယ်ပေါ့ page ကတော့အထူးဆုံးပါနောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web tv တွေလုံလာကြတယ်ပေါ့ web tv လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ tv viewer ပေါင်းအောင်တန်းနေရှိချီတယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပိုခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ကအင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကသိမ်းမကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဤပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘယ်လိုပြောင်းလဲသွားနိုင်ပါသလဲကိုကြည့်ချင်တဲ့အချောင်းအရာကိုကိုကြည့်ချင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစီမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ်
ကျွန်တော်ထင်တယ်ဒီလက်ရှိ traditional media တို့ပြောတဲ့ခုနကလိုပေါ့နော်ပုံနှိပ် website လေအတိုင်းအတာတစ်ခုတည်းဟိုအခုက traditional အောင်ဖြစ်လာပြီစတော့ new media ပေါ့ပြီးခဲ့တဲ့10နှစ်လောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါတည်းဆက်ရှိနေဦးမှာပါပြီးခဲ့တဲ့3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘလို့ content နေရှိဆိုတော့မေးခွန်းမရှိမယ်ဒါမှတစ်ဖက်မှာလည်းလူတွေကဘယ်လိုဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေထားပေါ့မြန်မာပြည်ရဲ့အနေထားဆိုတာဥပမာဖြင့်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့လူတွေကတော့ဘယ်လိုပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လုံလာမှာအဲ့တော့ဘလို့လဲဆိုဥပမာပြင်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး model စမ်းစမ်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ကြလာလိမ့်မယ်သူတို့ကြည့်ချင်တဲ့ဟာကိုအချိန်မျိုးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှာလည်းမဟုတ်သလိုသူတို့ဟိုဘယ်အချိန်မှကြည့်တယ်ဆိုတော့လေကိုမမှန်းနိုင်ဘူးသူတို့ကြည့်ခြင်းတဲ့အချိန်သူတို့ကြည့်ခြင်းတဲ့ content ကိုပေးနိုင်မယ်ဆိုတော့ခက်ကဒါ3-4နှစ်အတွင်းမှာရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ကင် smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပိုပြီးတော့များလာလိမ့်မယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ကအမြဲတမ်းပြောင်းနေတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီ mobile အသုံးပြုသူတွေရဲ့ demand နေပေါ့နော် demand ကအရင်များလာတယ်ဟုတ်ရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကြာ data သုံးတဲ့ rate ကအရင်များလာတယ်ဆိုတော့ mobile operator တွေကအစားဗာလောက်လာလဲဆိုတဲ့အခါ data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဥပမာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ဘဲနဲ့ဥပမာ data ဘယ်လောက်ဝင်ဗာပေးမယ်လို့ညပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဗာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဗာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေကပိုများလာပါတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel လွှင့်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပိုများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2နှစ်3နှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်နီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော်ဖန်နီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖို့ကံဖက်တွေလည်းလာတူခန်းစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့အဆင့်ပဲရှိနေပါသေးတယ်ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။နည်းပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မယ့်နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါးအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမယ့်စင်ကုန်မှုကတော့အွန်လိုင်းပေါ်မှာရှိတာတွေတဲကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အကူပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
်အွန်လိုင်းကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခမ်းအနားကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငင်းကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့ဤပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရပ်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေ digital မီဒီယာလုပ်နေလို့ခံယူတာထက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခက်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုဟာလားနောက်ကြရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစင်းစားသေးတဲ့ဤပညာအစ်စ်တစ်ခုပေါ်လာပြီးတော့ဒီမှာ augmented reality လိုမျိုးဖြစ်သွားမယ်ဟိုသတင်းကြေညာတိုင်းအဲ့ဒီသတင်းကြေညာသူကကိုယ့်ရှိမှာမက်တက်ရက်ပြီးတော့ ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလားအဲ့ဒီဟာကြတော့မှလူတွေကနားထောင်မလားအဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟိုတက္ကနိုလော်ဂျီနည်းပညာကိုအများအားဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအသက်အဆန်းတွေကိုနိုင်ငံခြားမှာဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီရအခုကဒီငယ်စီးကြတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်ထားဖို့လိုပါတယ
်ပြောင်းလဲနေတဲ့နည်းပညာနဲ့အမိသတင်းတွေပေးနိုင်ဖို့သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါတည်းပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ်
။ Well, I think one of the big opportunities that comes with such a rapid adoption of technology is to segment.
ဉာဏ်ပြောင်းလဲနေတဲ့နည်းပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းအချက်အလက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပြီးတာမျိုးလုပ်နိုင်ပါတယ်။ပထဝီဒေတာရတယ်မဟုတ်ဘူးမတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပြလို့ရပါတယ်ကိုပြစ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့သိတ်ကိုကောင်းတဲ့အခွင့်အလမ်းကြီးဖြစ်ပါတယ
်အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုတာချင်တဲ့ဆိုရင်သတင်းတန်ဖိုးရှိတဲ့တုံးသက်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဦးထွန်းထွန်းနိုင်ကအကြံပေးပါတယ်
အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီပြည်ပင်းမီဒီယာနဲ့ပြပမီဒီယာနှစ်ခုခွဲလိုက်တာပေါ့မဗီအိုဆိုရင်ကျွန်တော်တို့ကပြပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဗာလဲဆိုတော့ reach နဲ့ဟိုချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်တခုခု technique ဆိုလို့ရှိရင်အဲ့ဒီနေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်ဆိုတော့ဟိုကရီးယားကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးလိုပေါ့နော်ဆိုတော့ဒါကတော့လုံးလို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘလို့ဟာမျိုးကိုဒီလိုမျိုးဒီပြပမီဒီယာတွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုတော့တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာ recover story လို့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလှုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့သူတို့ဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်းတမီဒီယာလေးတွေကမလုတ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံခြားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများလုတ်ပေးရင်တော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ information တွေပူရနိုင်မယ်ပေါ့ဟုတ
်သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘလို့ဖြစ်လာအောင်မှာပါလေ
အဓိကအရေးကြီးတယ်စမတ်ဖုန်းမျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့စမတ်ဖုန်းနေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်ပြီးတော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးနော်ဒါရေကူးရေးပို့ distribution production distribution အဲ့မှာ plus စမတ်ဖုန်းကတော့ multi purpose use စမတ်ဖုန်းတွေပို့ပြီးတော့ဟိုဖြစ်လာလိမ့်မယ်ဓာတ်ပုံ video text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလို့ဘာကိုလုပ်မလဲဆိုတော့ကျွန်တော်တို့စမတ်ဖုန်းမှာပဲ digital tv channel ကိုအင်တာနက်မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာကစမတ်ဖုန်းတစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်မယ်အဲ့တော့စမတ်ဖုန်းတွေရဲ့ဒီ multiple use ကပိုပြီးတော့များလာနိုင်မယ်စမတ်ဖုန်းတွေအခုတည်းပိုများလာနိုင်မယ်
smartphone တွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့သလိုသတင်းမှာသတင်းတူပြဿနာတွေလည်းရှိလာနေပါတယ်။ဒါပေမဲ့ဒီ smartphone တွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့် smartphone နည်းပညာနဲ့အတူသတင်းစည်းစိမ်မှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာထက်အတွက်စဉ်းစားထားဖို့ကလည်းသိက္ခာအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မွန်တက်ဆက်ပြီးထားတဲ့မြမအရေးစနစ်ကံကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေအတန်းလင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်။2018ခုနှစ်စက်တင်ဘာလ23ရက်တနင်္ဂနွေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတူမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်မြန်မာပြည်ကပေးစာများအစီအစဉ်ထူးခြားဆက်ပြသတင်းများအစီအစဉ်စားရီကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။Multi-level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ကုန်ပစ္စည်းဖြန့်ဖြူးမှုကိုပိတ်ပင်တာမှန်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ဆက်ထားပါတယ်။ Main Engineer ကကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုရပိုင်းဒေါ်လာအပါဝင်နိုင်ငံခြားငွေဈေးတွေတက်တဆက်တည်းရွှေဈေး၊လောင်စာဆီဈေးနဲ့အခြားဈေးနှုန်းတွေတက်နေချိန်ထူးခြားတဲ့သတင်းပုတ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနဟာမာဒီလေဗယ်မားကတ်တင်းလို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးဝယ်ဖြန့်ချီရေးလုပ်ငန်းလုပ်ကင်တာကိုတားမြစ်ပိတ်ပင်လိုက်တဲ့သတင်းပါစီးပွားကုသကထုတ်တဲ့အမိန့်ကြော်ညာစာမှာစက်တင်ဘာ18ရက်နေ့ကစပြီးအဲ့လိုစင်ပွားစနစ်နဲ့ဈေးဝယ်ဖြန့်ချီရေးဆက်လုပ်နေဦးမယ်ဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်9နဲ့အရေးယူမယ်လို့ဆိုပါတယ်အဲ့ဒီပုံမှန်နဲ့သာအပြစ်ရှိကြောင်းတွေးရှိအရေးယူခံရရင်ထောင်ဒဏ်3နှစ်အထိနဲ့ငွေဒဏ်ပါချမှတ်ခံရမယ့်သဘောရှိပါတယ်ဒီစင်ပွားစနစ်နဲ့ဈေးဝယ်ဖြန့်ချီရေးလုပ်ငန်းကြီးထဲမှာကုမ္ပဏီတရားကျော်ဝင်ရောက်လုပ်ကင်သူ1000နဲ့ချီရှိနေနိုင်ပြီးသူတို့ဖြန့်ပြူတာကိုဝယ်ယူသုံးစွဲတဲ့သူတွေကလည်း1000နဲ့ချီရှိနေမှာမို့ကြီးမားတဲ့သက်ရောက်မှုရှိတယ်လို့ပြောနိုင်ပါတယ်။ Multi level marketing လို့ခေါ်တဲ့စင်ပွားစနစ်အကြောင်းဆွေးနွေးတင်ပြသွားပါမယ်
။ Multi level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချီတယ်ဆိုတာကုန်စည်တစ်ခုခုဒါမှမဟုတ်အများအပြားကိုကြော်ညာရီတာမန်ဖြန့်ချီရေးစနစ်တွေနဲ့ဖြန့်ချီတာမျိုးမဟုတ်ပဲလူတွေကိုတိမ့်သွင်းပြီးဖြန့်ချီရောင်းချတဲ့စနစ်လို့လွယ်လွယ်ပြောနိုင်ပါတယ်။လူတယောက်ဟာအဲ့ဒီကုမ္ပဏီကိုရောက်သွားရင်အရင်ဆုံးအဖွဲ့ဝင်ဖြစ်ပါဝင်ဖို့လိုပါတယ်။အဖွဲ့ဝင်ဖြစ်ပါဝင်နိုင်ဖို့သတ်မှတ်ချက်ကတော့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူပါဘူး။တချို့ကုမ္ပဏီတွေမှာကုန်ပစ္စည်းနည်းနည်းပိုးဝယ်လိုက်တာနဲ့အဖွဲ့ဝင်ဖြစ်နိုင်ပေမဲ့တချို့ကုမ္ပဏီတွေမှာတော့သိမ်းရာနဲ့ချီတန်ဖိုးရှိပစ္စည်းတွေဝယ်မှအဖွဲ့ဝင်ဖြစ်ရတာမျိုးလည်းရှိပါတယ်။အဖွဲ့ဝင်ဖြစ်ပြီးရင်အဲ့ဒီလူဟာနောက်ထပ်အဖွဲ့ဝင်သစ်တွေရအောင်ရှာဖွေစည်းရုံးရပါတယ်။ကုမ္ပဏီကဖြန့်ဖြူးတဲ့ပစ္စည်းတွေကိုသူ့လိုပဲဝယ်လာအောင်အဖွဲ့ဝင်သစ်ကိုစည်းရုံးရတာမျိုးပါ။တပြိုင်နက်တည်းအဖွဲ့ဝင်အဆင့်မရောက်ပေမဲ့ကုန်ပစ္စည်းနည်းနည်းပါးပါးကုန်အောင်ရောင်းချရတာမျိုးလည်းလုပ်ရပါတယ်။အဲ့ဒီလိုအဖွဲ့ဝင်သစ်စီးယုံနိုင်မှုကုန်ပစ္စည်းရောင်းချနိုင်တဲ့အရေးအတွက်ကိုမူတည်ပြီးအဲ့ဒီလူတွေကိုအမှတ်ပေးစနစ်ကျင့်သုံးပါတယ်။ကိုစီးယုံထားတဲ့လူဟာနောက်ထပ်အဖွဲ့ဝင်သစ်တွေကိုစီးယုံရင်ကို့အတွက်လည်းအမှတ်တချို့ရတဲ့စနစ်ကျင့်သုံးပါတယ်။ကိုစီးယုံထားတဲ့လူကနေတဆင့်စင်ပွားစင်ပွားလူတွေတိုးပွားလာသလောက်ကိုကအမှတ်တွေရနေမှာဖြစ်ပြီးတတ်မှတ်ထားတဲ့အမှတ်တစ်စုံတစ်ခုရောက်သွားရင်အဲ့ဒီလူကိုနာမည်လှလှပေးထားတဲ့အဆင့်တစ်ခုတတ်မှတ်ပေးပြီးတချို့ကုမ္ပဏီတွေမှာဆိုလစဉ်ဝင်ငွေမျိုးမျိုးမြက်မြက်ရတဲ့သူတွေဖြစ်လာစေပါတယ်။ MLM ကိစ္စမှာဖြန့်ဖြူးတဲ့စနစ်ကအဓိကပြဿနာမဟုတ်ပဲဖြန့်ဖြူးတဲ့ကုန်ပစ္စည်းတွေရဲ့အမျိုးအစားဈေးနှုန်းနဲ့ဘယ်လိုစီးယုံရောင်းချတယ်လဲဆိုတာတကယ်ပြဿနာပါ။လက်ရှိမြန်မာနိုင်ငံထဲရောက်နေတဲ့စင်ပွားစနစ်လုတ်ကင်နေတဲ့ကုမ္ပဏီအများစုကြီးဟာစေဝါဒါမှမဟုတ်စေဝါလို့နာမည်ခံမထားတဲ့ဒက်စာဒါမှမဟုတ်ကျန်းမာရေးနဲ့သက်ဆိုင်တယ်လို့ဆိုတဲ့အလှကုန်နဲ့လူသုံးကုန်ပစ္စည်းစတာတွေဖြစ်နေတာတွေ့ရပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။တာမန်ကုန်ပစ္စည်းတွေမှာသူ့ထုတ်ကုန်အရေးအသွေးနဲ့သူ့ဈေးနှုန်းပြန်မျှသတ်မှတ်ချက်တွေရှိပြီးသားမို့သူနဲ့အမျိုးအစားတူအမှတ်တစ်စိတ်လောက်ပဲကွဲတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းမတန်တဆမြင့်တင်ရောင်းချလို့မရနိုင်ပါဘူး
။ဈေးဝါဒါမှမဟုတ်ဓာတ်စာဒါမှမဟုတ်ကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အလှကုန်လူသုံးကုန်တွေကတော့အဲ့ဒီကုန်ပစ္စည်းတွေရဲ့အာဏိသင်တွေကိုပြောပြီးဈေးနှုန်းမတန်တဆမြင့်တင်နိုင်လို့ပါပဲ။နမူနာအဖြစ်လွန်ခဲ့တဲ့အနှစ်20ဝန်းကျင်လောက်ကမြန်မာနိုင်ငံမှာနာမည်ကြီးတဲ့လင်းစည်းဆေးတောက်တွေလင်းစည်းနဲ့လှုပ်ထားပါတယ်ဆိုတော့စားတောက်ကုန်နဲ့လူသုံးကုန်တွေကိုပြသနိုင်ပါတယ်။အဲ့ဒီကုန်ပစ္စည်းတွေကိုထိုင်ဝမ်အခြေစိုက်ရှိုင်းဟုတ်ကုမ္ပဏီက စစ်မွားစနစ်နဲ့ဖျက်မြူပြီးမြန်မာပြည်မှာအကြီးကျယ်အောင်မြင်မှုရအကြီးကျယ်အငင်းပွားရတဲ့ပြဿနာတစ်ခုဖြစ်စေခဲ့ပါတယ်။လုံပုံကိုင်ဝူနီးစနစ်ကတော့အဖွဲ့ဝင်သစ်တွေမစုဆောင်ခင်အကျိုးဆွေးနွေးပွဲဟောပြောပွဲဆွဲတဲ့ပွဲတွေလုပ်ပါတယ်။အဲ့ဒီပွဲတွေမှာလင်းစည်းဆေးတောက်နဲ့အခြားကုန်ပစ္စည်းတွေရဲ့ကျန်းမာရေးအပေါ်ဘလို့ကောင်းမွန်ကြောင်းပြောဆိုစေပါတယ်။အဲ့ဒီဆေးတောက်တောက်ပြီးကင်ဆာယောဂါဘလို့သက်သာစေတယ်။ AIDS ကိုဘလို့ဟန့်တားနိုင်တယ်အချားယောဂါတွေကိုလည်းဘလို့ကောင်းမွန်စေတဲ့စသဖြင့်ပြောဆိုရတဲ့ဗီဒီယိုပြပြီးစီးယုံပါတယ်
။ဒါပေမဲ့တကယ်လက်တွေ့အဲ့ဒီလင်းစည်းနဲ့ဆက်ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံ FDA မှာဆေးဝါးတွေဖြစ်မှတ်ပုံတင်တာမဟုတ်ပါဘူး။ဒီလိုနဲ့အဖွဲ့ဝင်တွေဟာတအိမ်တက်ဆင်းလိုက်လံပြီးလင်းစည်းဆေးဘလောက်စွမ်းကြောင်းအပေါင်းအရင်တန်တန်တွေနဲ့ဟောပြောကင်ဆာယောဂါတွေကိုတိုက်ခိုင်း AIDS နဲ့အချားယောဂါတွေကိုတိုက်ခိုင်းစတာတွေလုပ်ကြပါတော့တယ်။ဒါပေမဲ့တက်သည့်အထောက်အထားဖြစ်စေမဲ့စာရွက်စာရမ်းတွေမှာတော့အဲ့ဒီလိုယောဂါပျောက်ကင်းပါတယ်ဆိုတာရေးမထားပါဘူး။အဲ့ဒီအချိန်ကလင်းစည်းဆေးတောက်ဒပလင်းကျော်ဆေးတဖုံးစာကြက်ငွေ 9,000 ကျော်လောက်နဲ့ရောင်းချပါတယ်။အလွန်ဈေးကြီးတဲ့နှုန်းမှာနောက်ပိုင်းယောဂါတွေနဲ့ပြဿနာတွေအမျိုးမျိုးတက်မီဒီယာတွေကနေဝေဖန်ရေးသားမှုမြင်မာလာမှအဲ့ဒီကုမ္ပဏီမြေအောက်ကိုအသာလေးရှို့သွားခဲ့ပါတယ်။နောက်ပိုင်းအစိုးရကျန်းမာရေးဝန်ကြီးဌာနကိုယ်တိုင်လင်းစည်းမှုတွေစိုက်ပျိုးပြီးလင်းစည်းဆေးတောက်တွေထုတ်လုပ်လာနိုင်ပါတယ်။ရှိုင်းဟုတ်ကုမ္ပဏီကထုတ်တဲ့လင်းစည်းဆေးတောက်ဘူးတွေနဲ့အာနိတင်ချင်းတူတဲ့ဝန်ကြီးဌာနထုတ်လင်းစည်းဆေးတောက်တဘူးဟာကျပ်2000ကျော်3000လောက်နဲ့ဖြန့်ဖြူးနိုင်ပါတယ်။ဒါကိုကြည့်ရင်စင်ပွားစနစ်နဲ့ဖြန့်ဖြူးတဲ့ကုမ္ပဏီဟာကုန်ပစ္စည်းတစ်ခုကိုလူတွေရဲ့မသိနားမလည်မှုအယုံသွင်းပြီးလိမ်ညာအောင်စေခိုင်းမှုလောဘအားကိုအသုံးချပြီးဘလောက်မတော်မတရားအမျက်ထုတ်ခဲ့သလဲဆိုတာတွေ့နိုင်ပါတယ်။နောက်ပိုင်းပေါ်ပေါက်လာတဲ့စင်ပွားကုမ္ပဏီတွေဟာလည်းအဲ့ဒီခေတ်ကနာမည်အကြီးအကျယ်ကြီးခဲ့တဲ့လင်းစည်းဖြန့်တဲ့ကုမ္ပဏီနဲ့မတိတ်မငြိမ်ပုံစံတူတွေများပါတယ်။
ခုဆိုရင်မာဒီလည်းပဲ marketing နဲ့ဖြန့်ဖြူးရေးလုပ်တဲ့ကုမ္ပဏီတချို့ဟာ FDA မှာထောက်ခံချက်မယူဘဲဆေးဝါးလိုလိုဓာတ်စာလိုလိုကုန်ပစ္စည်းတွေဖြန့်ဖြူးတာနဲ့ပတ်သက်ပြီးအစိုးရဘက်ကအရေးယူထားတာတရားစွဲထားတာလည်းရှိနေပါပြီ။တချို့စားသုံးသူဘက်ကနစ်နာလို့တိုင်ကြားထားပြီးတရားရုံးရောက်နေတဲ့အမှုတွေလည်းရှိနေပါတယ်။ပြဿနာကအဲ့ဒီလုပ်ငန်းကြီးထဲမှာမသိနားမလည်သူပြည်သူအများပြားဟာသားကောင်တွေတစ်ဖွဲပါဝင်နေကြရတာဖြစ်လို့အရေးယူကင်တွယ်ဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်ခြားသောနိုင်ငံတွေနီးတူပြဿနာပေါင်းများစွာပေါက်ဖွားစေတဲ့စားသုံးသူပြည်သူတွေကိုကြီးကြီးကျယ်ကျယ်ထိခိုက်စေတဲ့မာဒီလေဗယ်မာကတ်တင်းစနစ်နဲ့ဖြန့်ဖြူးရေးလုပ်မှုကိုပိတ်ပင်လိုက်တာဟာကောင်းမွန်တဲ့ကိစ္စဖြစ်ပါကြောင်းဒီလိုလှုပ်ခြင်းအဖြစ်အခြားသောဈေးကွက်နဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိပါကြောင်းတင်ပြလိုက်ရပါတယ်
ဥစီတအောင်မြင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာပြည်ကပေးစာများစီစဉ်လှည့်ရောက်ပါပြီရှင်။မဲအေးသနာကျော်ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တိုလေးတွေရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြန်ကြားပေးကြပါရနော်။ကျမတို့ VOE ကထုတ်လွှင့်ပေးနေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားသတင်းတွေကိုသတင်းလွှာအဖြစ်နဲ့အီးမေးလ်ကနေနေ့စဉ်ပေးပို့နေတာပါ။ဒီလိုမျိုးအီးမေးလ်မှာယူပြီးတော့ VOE ကိုအားပေးကြတဲ့သောရရှင်တွေထဲမှာတော့ဦးခုတ်တို့ပေါင်းဆိုတဲ့သောရရှင်က
တခြားသတင်းတွေထက် VOE ကိုအဖက်အများဆုံးဖြစ်ပါတယ်။နောက်မှလည်းပို့ပါမေတ္တာရက်ခံပါတယ်
။ဟုတ်ကဲ့ပါရှင်။ VOE ကထုတ်လွှင့်မှုတွေကိုလိုချင်တယ်လို့တစ်ခါလာပြီးတော့ Subscribe တောင်းယူထားတယ်ဆိုရင်တော့ကျမတို့ VOE ကအစီအမဲပို့ပေးပါတယ်နော်။နောက်ထပ်သောရရှင်ဦးလေးကြီးဆိုတဲ့သောရရှင်ကတော့ Messenger မှာစာတူတူလေးရေးလာတာပါ။သတင်းနားဆင်ခြင်းလို့ဘလို့နားထောင်ရမလဲပြောပါအောင်နဲ့ဟုတ်ကဲ့ပါ။အလွယ်ဆုံးနေ့ကတော့ Radio ကနေနားထောင်ဖို့ပဲဖြစ်ပါတယ်ရှင်။ Radio ကနေထုတ်လွှင့်ပေးနေတာကတော့နှစ်ပေါင်းများစွာကြာလာပြီမလို့လူတိုင်းကမင်းသိနိုင်ပါတယ်နော်။အခုနောက်ပိုင်းမှာဆိုရင်လည်းကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုရုပ်မြင်သံကြားကနေပြီးတော့ဓာတ်ရိုက်ဖန်ကြည့်ရှုနိုင်ပါတယ်။ကျမတို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးတဲ့နေရာမှာလည်းဓာတ်ရိုက်ထုတ်လွှင့်မှုရောနောက်ပြီးတော့အကြိမ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာရောအားရအားလုံးတော်ရကြည့်ရှုနိုင်ပါတယ်။ဒါမှမဟုတ်ရင်လည်း DVV ရုပ်မြင်သံကြားလိုင်းရနေပြီးတော့ထပ်ဆင်ထုတ်လွှင့်ပေးတာလည်းရှိပါတယ်။အဲ့မှာလည်းကြည့်လို့ရပါတယ်နော်။အဲ့လိုမျိုးရေဒီယိုကနေလည်းဖန်ထားမထောင်ကြည့်မှုနောက်ပြီးရုပ်မြင်သံကြားကလည်းကြည့်ဖို့ခက်ခဲတယ်ဆိုရင်တော့မြန်မာနိုင်ငံမှာအသုံးများတဲ့ Facebook ကနေပြီးတော့လည်းကျွန်တော်တို့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းရောနောက်ပြီးထုတ်လွှင့်ပြီးချိန်မှပြန်ပြီးတော့ကြည့်ရှုတာနားဆင်တာမျိုးရောလုပ်လို့ရပါတယ်။ Facebook ကတဆင့်ဆိုရင်တော့ဒီတယ်လီဖုန်းကိုအသုံးပြုအင်တာနက်ကိုအသုံးပြုရတာမလို့ငွေကုန်ကြေးကျပိုများပါတယ်။ဒါပေမဲ့အဆင်ပြေတဲ့အပိုင်းမှာကျတော့လေကိုရောက်တဲ့အရင်မှာရောက်တဲ့နေရာမှာဒီသတင်းလေးတွေကိုသိချင်တယ်လို့အချိန်မရွေးပြန်ပြီးတော့သွားကြည့်ရှုလို့ရတယ်နားဆင်လို့ရတယ်မလို့အဲဒီ Facebook ကတော့တော်တော်လေးကိုလူအသုံးများတာတွေ့ရပါတယ်နော်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ကျမတို့တလောတော့ကပဲထုတ်လွှင့်ပေးသွားတယ်။ဒဝေရင်နဲ့စီမံကိန်းအထူးစည်းဝါးရေးဆောင်နဲ့ပတ်သက်တဲ့အထူးအစီအစဉ်အပိုင်း၃ပိုင်းကိုနားဆင်ကြည့်ရှုပြီးတော့ရေးလာကြတဲ့သောရရှင်တွေပဲဖြစ်ပါတယ်။ဘာကြောင့်ရတင်ပြခဲ့လဲဆိုတာနည်းနည်းလေးပြန်ကောက်ရမယ်ဆိုတော့နှစ်တော်ကြာရက်ဆိုင်ထားခဲ့တဲ့ဒဝေရင်နဲ့စီမံကိန်းနဲ့စည်းဝါးရေးဆောင်မကြခင်မှာပြန်ပြီးတော့စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဘာလို့အချက်တွေတွေးရလဲ။နောက်ပြီးတော့ဒီစီမံကိန်းကြောင့်တကယ်တမ်းအကောင့်ထဲပေါ်တဲ့အခါမှာရည်မှန်းထားလို့မှဖြစ်ပါမလား။ဒဝေရင်နဲ့စီမံကိန်းကဘယ်လိုရိုက်ခတ်မှုတွေရှိမှလဲ။တဝယ်ရင်နဲ့စိမ်မှန်ကိန်းရဲ့ပွင့်လင်းမြင်သာမှုနောက်တော့ပတ်ဝန်းကျင်ကိုရောဘလို့ရိုက်ခတ်မှုတွေရှိမှလဲဆိုတာတွေကိုတင်ပြရသွားတာပါ။သရရှင်တယောက်ကတော့ဒီစီးပွားရေးစိမ်မှန်ကိန်းကြီးပြန်စတော့မယ်ဆိုလို့အထူးဝမ်းသာပါတယ်လို့ရေးလာပါတယ်။ကိုဇော်ဝင်းဖြစ်ပါတယ်။သူကမြန်အောင်လို့လေနိုင်ငံသူနိုင်ငံသားတိုင်းရဲ့အလုပ်ကံအခွင့်အရေးပုံများလေးဖြစ်မှာပေါ့တဲ့။လင်းလင်းဆိုတဲ့သရရှင်ကလည်
းမြန်မြန်အကောင့်ထဲပေါ်ပြီးအောင်မြင်ပါစေခင်ဗျာ။တိုင်းတစ်ပါးမှာအလုပ်လုပ်ရတာအစအစအရာရာအဆင်မပြေမှုတွေကပိုများပါတယ်။ကိုတိုင်းပြည်မှာအလုပ်လုပ်ချင်ပါတယ်။အလုတ်ကိုင်းအမြန်ပေါများပါစေလို့ဆုတောင်းမိပါတယ်ခင်ဗျာ
။သူကလည်းအလုတ်ကိုင်းအခွင့်အရေးအတွက်ပဲပြောလာတာပါနော်။ John Smith ဆိုတဲ့သောရရှင်ကတော့ဒီလိုမျိုးအကြောင်းအရာတစ်ခုကိုစစ်စစ်ငန်းကစုံစမ်းပြီးတော့တင်ပြပေးတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်
။သတင်းဆိုတော့အဲ့လိုသတင်းမျိုးမှကြိုက်တာပြည့်ပြည့်စုံစုံပေါ့။တချို့သတင်းတွေကြတော့သတင်းကောင်းစီးကအပြည့်ဖတ်လိုက်ရတာကတဝက်တစ်ပြက်ပဲ
။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးသွားတဲ့ဒဝဲရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အထူးစီစဉ်အပိုင်း၃ပိုင်းကိုကြည့်ရှုပြီးတော့ဒရရှင်နဲ့တုံ့ပြန်စာတွေရေးလာကြတာဖြစ်ပါတယ်ရှင်။ဒါနဲ့ VOA အစီအစဉ်တစ်ခုကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်ဒီအစီအစဉ်ကအထူးကိုအကျိုးများပါတယ်ဆိုပြီးရေးလာတဲ့ဒရရှင်ကတော့တခုမျိုးတကဒရရှင်ဦးလာထွန်းဖြစ်ပါတယ်။သူကအပတ်စဉ်ထုတ်လွှင့်ပေးတဲ့ American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးလာတာဖြစ်ပါတယ်။ဒီဒရရှင်ဦးလာထွန်းက WALK Walk ဆိုတဲ့အင်္ဂလိပ်စကားလုံး EDM အသုံးနှုန်းကိုနားဆင်ပြီးတော့အဲ့ဒီသင်ခန်းစာနဲ့ပတ်သက်ပြီးတော့ပြန်ပြီးရေးလာပါတယ
် EDM စကားလုံးတွေနားထောင်ရတာခါတိုင်းတည်းပိုရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ခန်းစားလိုက်ရပါတယ်ဗျကတိကောက်ဖြစ်မဲ့စကားမျိုးဥမာအပြောတစ်မျိုးအလုပ်တစ်မျိုးအပြောကတော့ချောပါရဲ့စတာမျိုးအားနာရစေတဲ့စကားတွေနဲ့ဆိုတော့ပြောရရေးရတာလက်တော်နေတာပေါ့ဗျသမရတဲ့မင်းကုန်းအချက်လက်တွေနဲ့ EDM သဘောအတွားတွေကိုပုံနားလည်သွားရပါတယ်တလောက Alas Straw နားထောင်ရပြီးအကယ်ဒမီကိတပညာရှင်တင်ဝင်းလိုင်စီမင်းမှာခန်းစားချက်တွေပောက်ခွက်ထွက်တဲ့အဖြစ်နဲ့ကြုံရတာကိုသတိရပြီးဒီ EDM ရဲ့သဘောတဘာဝကဒီလိုပါလားဆိုပြီးကျဉ်းနှက်မိပါသေးတယ်။အင်တန်လှတဲ့စာလုံးလေးတွေပါလားလို့ခန်းစားသဘောပေါက်ရတာပေါ့လေ။ကျေးဇူးတင်ပါတယ်။အသက်ကြီးမှလက်ပေးတင်နေရတယ်လို့လည်းဖြစ်နေတာပါ။ဘာပဲဖြစ်ဖြစ်စိတ်ဝင်စားပြီးစူးစိုက်နားထောင်လေ့လာရင်စာတက်ရုံမကကျဉ်းနှက်နှစ်သက်မှုကိုလည်းခန်းစားရနိုင်တာလည်းတွေ့လိုက်ရတာပါ။ဒီလိုစိတ်ကျဉ်းနှက်မှုမျိုးဟာရှားပါလာနေပါပြီ။ဒါကြောင့်လဲပူသဘောကျကွမ်းတာပြောရတာမျိုးပါခင်ဗျာကျေးဇူးတင်ပါတယ
်ဒါက VOA သောရရှင်တကုံမျိုးတကဦးလှထွန်း VOA ကအပတ်စဉ်ထုတ်လွှင့်ပို့ချပေးနေတဲ့ EDM American EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာခဲ့တာပါကျမတို့ VOA ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ EDM သင်ခန်းစာအစီအစဉ်ကိုရေဒီယိုကရောရုပ်မြင်သံကြားကပါနှစ်မျိုးစလုံးထုတ်လွှင့်ပေးနေပါတယ်အဲ့ဒီအစီအစဉ်တွေကိုပြန်ကြည့်ပြန်နားထောင်ချင်တယ်ဆိုရင်တော့ကျမတို့ VOA website တင်တာမကဘဲနဲ့ Facebook အစာမျက်နှာပေါ်မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်နော်အခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးချင်ပါတယ်သောရရှင်လာမင်းနေအောင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာတိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုတွေအမတန်မှကြန့်ကြာနေပါတယ်။ဆိုပြီးတော့သူရေးလာတဲ့စာလေးတစ်စောင်ကိုအခုဖော်ပြပေးချင်ပါတယ်။ဒီသောရရှင်လာမင်းနေရောင်ကသူ့ရဲ့တိုင်စာကိုအခုချိန်ထိစစ်ဆေးမေးမြန်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မလို့ VOA ကတဆင်ဒီသက်ဆိုင်ရာအနေနဲ့သိရှိပြီးတော့မြန်မြန်လေးကြင်တွယ်ဖို့အတွက်သူဝေးမျှချင်ပါတယ်။ဆိုပြီးတော့စာရေးလာပါတယ်
။အဂတိလိုက်စားမှုနဲ့မလကုံကတိုင်စာကိုရက်ပေါင်း60အတွင်းမှာမန္တလေးတိုင်းစိုးရွာကိုပြန်လည်စီစစ်တင်ပြရယ်အဂတိတိုက်ဖြတ်ရေးကော်မရှင်ကညွှန်ကြားထားပေမဲ့အခုရက်60ရှိတဲ့အထိတိုင်ကြားသူကိုခေါ်ဆစ်တာမရှိသေးပါဘူး။ဒါကြောင့်မို့ရှစ်လပိုင်း15ရက်နေ့ကထပ်ပြီးအဂတိထံတိုင်စာပို့ပြီးပါပြီ။အခုထိအကြောင်းပြန်ခေါ်ယူစစ်ဆေးခြင်းမရှိပါဘူး။သမရထံထိုက်ပြီးတိုင်ကြားစရာလိုသေးလားညွှန်ကြားပေးပါ။
Okay ဒီတော်ရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရနော်။တော်ရရှင်ကတက်ဆိုင်ရာကိုဒီစာလိုက်ကနေပြီးတော့မှတ်ပုံနဲ့ထည့်ထားတယ်ရက်ဆွဲနဲ့ပြည်စာကိုပါတက်ပုံရိုက်ပြီးတော့ပို့ပေးလိုက်ပါတယ်သူရဲ့ပြောတဲ့ရက်ဆွဲတွေမှန်မှန်ကိုသိစေချင်လို့ဖြစ်ပါလိမ့်မယ်နော် အခုနောက်ဆုံးဒိုင်ဦးသားလေးဆိုတဲ့တော်ရရှင်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးချင်ပါတယ်။သူက VOE ဖွဲ့သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းလိုက်ပါတယ်။ဆိုပြီးတော့အခက်ခဲတွေကြာက VOE အတွက်ဆုတောင်းပေးလာပါတယ်။ဒီဒိုင်ဦးသားလေးဆိုတဲ့တော်ရရှင်ထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့သူ့ရဲ့အခက်ခဲကိုမြန်မာနိုင်ငံကလူငယ်တွေသိရှိပြီးတော့အချင်းနှီးမှန်တွေကိုသဘောပေါက်စေဖို့အတွက်သူရင်ဖွင့်အကြောင်းကြားခြင်းဖြစ်ပါတယ်။ဆိုပြီးတော့အခုလို့သူထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခက်ခဲတွေကိုရေးလာပါတယ်။
ကျွန်တော် VOE ကိုနားထောင်ခဲ့တာ14နှစ်သားရရပါအခုအသက်က32နှစ်ရှိပါပြီအခုညီတောင်းကျင်လို့ပါကိုယ်နိုင်ငံမှာအလုပ်ကိုင်းမရှိတာကိုအခွင့်ကောင်းယူပြီးထိုင်းမှာမတရားစီခိုင်းခံရပါတယ်လက်သီးလက်မောင်းတန်းပြီးတော့ဆဲဆူချိန်မောင်းပြီးခိုင်းနေတာကိုခံရပါတယ်ကျွန်တော်တို့စင်းရဲလို့လူခွင့်ရေးမရှိတော့ဘူးလားဗျာဘယ်ကိုအခုညီတောင်းအောင်မသိလို့ VOE ကိုရင်ဖွင့်လိုက်တာပါထိုင်းတောင်ပိုင်းဟဲ့ရိုင်မြို့ချိုတီဝက်ငါးတက်တာဘူးဆက်ရုံမှာပါမြန်မာပြည်မှာစာချုပ်ချုပ်တုံးကပုတ်ပြတ်မဟုတ်ပါဘူးဒီရောက်တော့ပုတ်ပြတ်ကီလိုနဲ့တောင်းပါတယ်ထားပါတော့ဒါကိုကျွန်တော်မပြောတော့ပါဘူးကျွန်တော်တို့အားလုံးသိကျင်တာကကီလိုပါဘလို့ကီလိုနဲ့ချိန်မှန်းဘသူကမှအတိမပေးပါဘူးမနဲ့မိုးလင်းနဲ့အလုပ်ဝင်တာနဲ့ငရဲပီမာလိုပါပဲဗျာသူတို့စိတ်ကောင်းတဲ့နေ့18ဘန်းလောက်ချစ်6ကီလိုလောက်ရပါတယ်စိတ်မကောင်းတဲ့နေ့25ဘန်းလောက်ချစ်4ကီလိုမကျော်ပါဘူးဘလို့ကီလိုနဲ့ချိန်တာလည်းအတိမပေးပါဘူးမချိန်တဲ့လို့သွားတိုင်ရင်လည်းအလကားပါပဲမြန်မာစကားပြန်ကပူဆိုးပါတယ်အားလုံးကိုကြောက်လန့်ပြီးတော့လုပ်နေကြရပါတယ်ကျွန်တော်ရဲ့စာလေးကိုမဖယ်လိုက်ပါနဲ့မြန်မာပြည်ကလူငယ်တွေပါတည်အောင်ဖတ်ပေးစီခြင်းပါတယ် VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်တဲ့ဒီတရားမဝင်တရားဝင်မြန်မာရွှေပြောင်းလူသားတွေအနေနဲ့အခုလိုမျိုးအခက်အခဲတွေကြုံရတဲ့အစားတွေမကြာခဏအရရှိတတ်ပါတယ်နော်ဒီအခုဒါယူသားလေးဆိုတဲ့တော်ရရှင်လည်းထိုင်းနိုင်ငံဘက်အချမ်းမှာမြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတော့ဒီကိစ္စပေါ်မှာဆက်ပြီးတော့တိုင်ကြားမှုတွေရှိမရှိကျွန်မကတော့မသိလို့တိတိပပတော့ပြောလို့မရပါဘူးဒါပေမဲ့အဲ့လိုမျိုးအလုပ်သမားတွေကိုကူညီပေးနေတဲ့အဖွဲ့တွေမဲဆောက်မျိုးမှာရှိပါတယ်ဒါကြောင့်မလို့သူတို့ကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့တော်ရရှင်တယောက်တောင်းဆိုထားတဲ့တချင်းလေးနဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်တချင်းကောင်းလေးတပုံးမလို့စောင့်မျှော်ပြီးတော့နားဆင်ပါနော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒေးတောင်းလာတဲ့တော်ရရှင်တောင်းဆိုထားတဲ့သချင်းလေးတကယ်တမ်းကျတော့ကျွန်မကဒီတပတ်မှာတခြားသချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားဖြစ်နေပြီမယ်ဒီတော်ရရှင်ရဲ့စာကကျွန်မဒီအစီအစဉ်အတွက်အတန်မသွင်းခင်လေးမှာတယ်ချိန်မီရောက်လာခဲ့လို့ကျမသူ့ရဲ့စာလေးကိုပဲကြားဖြတ်ပြီးတော့ဖတ်ပေးလိုက်ပါတယ်။ဘာလို့လဲဆိုတော့သူကလည်းမွေးနေ့အတွက်တောင်းဆိုထားရဲဆိုတော့မွေးနေ့ကလည်းတော်တော်လေးနောက်ကျပြီးတော့ကြော်သွားမှဆိုလိုပါ။မကြာခဏအဲ့လိုမျိုးစာတွေကအတန်သွင်းပြီးတဲ့အချိန်မှာကက်ရောက်လာခင်မွေးနေ့ကကြော်သွားတယ်လို့ပါနော်။စက်တင်ဘာလ18ရက်နေ့မှာကြာရောက်တဲ့52နှစ်မြောက်မွေးနေ့ရှင်အန်ကယ်ဦးအောင်စာနဲ့ရဲဘော်ရဲဘက်ဆွေမျိုးမိသင်္ဃာတွေ VOA အဖွဲ့ဝင်တွေအားလုံးတွေကျမတို့ကဝိုင်းဖွဲ့နားဆင်ဖို့အတွက်မြစ်တာဒီလက်ဆောင်တချင်းလေးတို့ပါကျင်ပါတယ်ဆိုပြီးတော့ခိတမော်လမြိုင်ကိုရောက်နေတဲ့မေသူစာနဲ့တငယ်ချင်းတွေအဖွဲ့ကမြစ်တာဒီလက်ဆောင်ပါလာပါတယ်ရှင်ဆိုင်းထီဆိုင်ရဲ့မင်းခယောက်ျားဆိုတဲ့တချင်းလေးကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ်တဲ့ VOE ကိုထာဝရအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါမမေသူစာနဲ့တငယ်ချင်းများ VOE ကိုထာဝစဉ်အားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ဆိုင်းထီဆိုင်ရဲ့မင်းခယောက်ျားဆိုတဲ့တချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်ရှင်သူတို့မွေးနေ့အတွက်ဒီတချင်းလက်ဆောင်ပေါ်ပါလာတဲ့အသက်52နှစ်ပြည့်သွားတဲ့အန်ကယ်ဦးအောင်စာတယောက်ဒီမွေးနေ့ကစပြီးတော့စိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ VOE အဖွဲ့သားတွေကဆုတောင်းပေးချင်ပါတယ်ရှင်။ဆိုင်းဒီဆိုင်တီဆိုတဲ့မင်းခယောက်ျားဆိုတဲ့တချင်းလေးတော်ရရှင်လေးအားလုံးနှစ်ချိုက်ခံစားနိုင်ပါလိမ့်နော်။
ဘောစီသာမကြရတဲ့အဝေးမှာ Dao won lwe ga sit chang thwan ne ya Di ro ma pyan nai ne min kha yauk cha Ko ye ba ko ye ba
ဆိုင်ရီနိုင်တည်ဆူထားတဲ့မင်းခါယောက်ျားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပလာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ไอ้มาโบชวยมินมีเลี่ยงโลเรามาอวียอกเดียวรอดูก็ตะดีอะมะล่ะตะคาตะลีรอเลวันเนาะอเนมิตาบะเมญนาจาโลมีมะตั้วอีล่ะโดยามามะเปียวเรมินคายอกจาโกเยวาโกเยวา
မဧသနာကြောတင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA တင်လိုက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်အခုတစ်ခါမှာတော့လာမယ့်အင်္ဂါနေ့ညဒိုင်းရီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါ။
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအာဏာချက်တွေရဲလုံငန်းပိုင်းဆိုင်ရာပြက်ကက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာဆေးဥချွေကာလာတလျှောက်လုံးစစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျေခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပေမဲ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတိုးတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။သတင်းရှင်တွေနေနဲ့အင်္ဂါနေ့ညဒိုင်းလိုင်းစီစဉ်မှာအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။အခုတစ်ခါမှာတော့ထူးခြားဆန်းပြသတင်းများစီစဉ်ကိုတင်ဆက်ပေးကြပါရစေ။ကိုငင်းချင်းနဲ့အတူတင်ဆက်ပေးထားပါရရှင်။မြခင်ပြောင်စု Texas ပြည်နယ်ပလန်နိုမျိုးကရှီတာဇုံအင်းကြီးတလုံးကိုဆက်ပြီးတော့ထိန်းသိမ်းနိုင်ဖို့အတွက်အလုံးလိုက်ရွှေ့ပြောင်းခဲ့ပါတယ်။ Collinwood House လို့နာမည်ပေးထားတဲ့အင်းကြီးကိုဒေါ်လာ2,000,000ခွဲအကုန်ကျခံပြီးတော့နေရာတစ်ခုပြောင်းခဲ့တာပါ။
ဒီအိမ်ကို1862ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့နှစ်ထပ်အမြင့်ရှိတဲ့လေတော့အိမ်တစ်လုံးလည်းဖြစ်ပါတယ်မနစ်ကတော့ဒီအိမ်ကြီးကိုပြန်ပြီးတော့ပြုပြင်ဖို့ပလန်နိုမြို့ကောင်စီမှာမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဒေါ်လာ200,000လောက်ကုန်ကြမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေကပယ်ချခဲ့ပါတယ်။ဒီအိမ်ကြီးကိုဟက်ကတ်လေတော်မှာထားရှိမှာဖြစ်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ပြင်ဆင်ပြီးပြသထားမှာလည်းဖြစ်ပါတယ်ရှင
်။လန်ဒန်မြို့ကထရဖက်ကယင်မြင်ကချင်းသေးရုပ်ကြီး၄ခုနာမှာစကားပြောတတ်တဲ့ချင်းသေးကြီးတကောင်ရောက်နေပါတယ်။တခြားချင်းသေးရုပ်တွေကကြေးရုပ်တွေဖြစ်ပြီးတော့အခုချင်းသေးကတော့သင်ယူနိုင်စွမ်းရှိတဲ့အဆင့်မြင့် AI နီးပညာသုံးအနီရောင်မီးထွန်းထားတဲ့ပလာစတာချင်းသေးရုပ်ဖြစ်ပါတယ်။ဒီချင်းသေးရုပ်ကြီးရှေ့မှာကျေးဇူးပြု၍အစာကျွေးပါဆိုတဲ့စာသားကိုရေးသားထားပြီးတော့စာလုံးလေးတွေရိုက်ထည့်ဖို့ကွန်ပျူတာဖန်သားပြင်တစ်ခုဖန်တီးထားပါတယ်။လူတွေကစာလုံးလေးတွေရိုက်ထည့်လိုက်တဲ့အခါအဲ့ဒီစာလုံးလေးတွေပေါ်အခြေခံပြီးချင်းသေးကြီးကကဗျာလေးတစ်ပုဒ်ဆက်ပြီးနိုင်ပါတယ်။အဲ့ဒီနောက်ချင်းသေးကဒီကဗျာကိုရွတ်ပြနိုင်ပါတယ်။နေ့စဉ်လန်ဒန်မှာကျင်းပတဲ့ဒီဇိုင်းပြပွဲအတွက်ဖန်တီးခဲ့တာဖြစ်ပါတယ်။ဒီဇိုင်းပညာရှင် S. Devlin နဲ့ Google အနုပညာနဲ့ယဉ်ကျေးမှုဌာနကပူးပေါင်းဖန်တီးတာဖြစ်ပြီးတော့စက်တင်ဘာလ23ရက်နေ့အထိပြသထားမှာပါ။အ
ရင်ကမြောက်စုနေဗာဒါပြည်နယ်မှာရှိတဲ့လောင်စာမြို့တစ်မြို့ဆိုပြီးတော့မကောင်းမှုမျိုးစုံရနိုင်တဲ့မြို့ဆိုပြီးနာမည်ကြီးတဲ့ Las Vegas မြို့မှာကဘာလက်ခီးသွားတွေကိုဆွဲဆောင်မှုအတွက်အခုနောက်ဆုံးဖွင့်လိုက်တာကတော့ဆေးကြောက်ပြလိုက်ပဲဖြစ်ပါတယ်။အဲ့ဒီဆေးကြောက်ပြလိုက်ဟာအများပြည်သူလာရောက်နိုင်တဲ့နေရာဖြစ်တဲ့အတွက်ဆေးကြောက်တွေတရားဝင်ဝယ်ယူသုံးစွဲခွင့်ရမှာမဟုတ်ပေမဲ့လည်းဆေးကြောက်နဲ့ပတ်သက်တဲ့အကြောင်းအရာအမှုပညာလက်ရာဆေးကြောက်အပင်အတုတွေကိုလည်းဖန်လောင်အိမ်ထဲမှာဘယ်လိုစိုက်တယ်လဲဆိုတာကိုလည်းပြသထားမှာပါ။နဗာဒပြည်နယ်မှာဆေးကြောက်ကိုတရားဝင်ဖျော်ဖြေအတွက်ဝယ်ယူသုံးစွဲခွင့်ပေးလိုက်ပေမဲ့လည်းအများပြည်သူအတွက်ဖွင့်လှစ်ထားတဲ့ပြလိုက်လို့နေရာမှာတော့အတားမြင်ထားပါတယ်။အဲအကြောင်းဆေးကြောက်ဝယ်လို့သူတွေအတွက်ဒီပြလိုက်ကနေရောင်းတဲ့ဆိုင်တွေကိုကြိုပို့ပေးမဲ့ကားတွေစီစဉ်ထားပါတယ်။တခြားပြလိုက်တွေလိုပဲဆေးကြောက်နဲ့ပတ်သက်တဲ့ဘူးတုဒ္ဒရပွဲရာတွေကိုရှင်းပြထားသလိုလူမှုကွန်ရက်တွေမှာဒီပြတဲ့အကြောင်းလူပြောများလာစေဖို့လည်းစီစဉ်ထားပါတယ်။အဲ့ဒီအတွက်ပွချွန်းဆေးလိပ်ပုံစံအကြီးကြီးတစ်ခုတိစောက်ထားသလိုအလင်းရောင်နဲ့နောက်ခံတွေကိုလည်းဓာတ်ပုံရိုက်လို့ကောင်းအောင်စီစဉ်ပေးထားပါတယ်ရှင်။ထူးခြားစံပြစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေတင်းလေးညပိုင်းစီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သူချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချက်ကိုမှတ်သိထက်ကကြီးညာပေးပါလိမ့်မယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်မြည်စင်းတင်သွင်းခံထားရသူ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ Christine Blasey Ford အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှေ့နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတဲ့အကြောင်းမီဒီယာတွေမှာဖော်ပြကြပါတယ်။ကော်မတီရှင်းမှောက်ကြံ့ခိုင်မှုနဲ့ပတ်သက်ပြီးစည်းကမ်းချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းကစီးပြအခမ်းအနားလုပ်နေချိန်တိုက်ခိုက်ခံရမှုအတွေ့အီရန်သမ္မတကအမေရိကန်ပြည်ထောင်စုနယ်ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေအပေါ်အပြစ်တင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးအနည်းဆုံး80ဒဏ်ရာရရှိခဲ့ပါတယ်။ဒေသတွင်းကကျေးစားနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အပိတ်ထောက်ခံမှုနဲ့ယက်တည်နေကြတာလို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုတာဖြစ်ပါတယ်။တန်ဇန်းနီးယားနိုင်ငံမှာတော့ပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးတဲ့ဂရုသင်းမောနစ်မြုပ်မှုမှာသေဆုံးသူ169ဦးထိရှိလာပြီးမနေ့စနေနေ့တုန်းကတော့အသက်ရှင်ကျန်ရစ်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။အသက်ရှင်လွတ်မြောက်လာသူကတော့အင်ဂျင်နီယာတဦးဖြစ်တဲ့အယ်ဖိုစီချာရာဟာနီဖြစ်ပြီးသူကမှောက်နေတဲ့တင်းမိုးရဲ့စက်ခန်းထဲမှာအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင်
။သတင်းကြီးချုပ်ကိုမတ်တငီထက်ကကြီးညာပေးခဲ့တာပါ။ကြီးညာတဲ့စီစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American မနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00ထိလိုင်းဒိုမီတာ24/40/48/50ပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.